Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့မနက်ခင်းဖြစ်ပါစေရှင်။2014ခုနှစ်အောက်တိုဘာလ26ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းလုံးမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်။
မင်္ဂလာပါရှင်ကျမကခင်ဗျတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူကြီးညာပေးပါပါအနောက်အာဖရိကကမာလီနိုင်ငံမှာအီဘိုလာကြောင့်တေဆုံးခဲ့တဲ့နောက်တေဆုံးသူရှိခဲ့တဲ့နောက်ကုလသမဂ္ဂကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ပေးခဲ့ပါတယ်အီရန်မှာကုတ်ကုတ်ကိုခုခံကာကွယ်သူကိုကျိုးပေးကွပ်မြတ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအပြစ်ဒဏ်ရှုံချလိုက်ပါတယ်မြောက်ကိုရီးယားဘက်ကဝါဒဖြန့်စာရွက်တွေပို့ချင်တဲ့တက်ကြွလှုပ်ရှားသူတွေနဲ့တောင်ကိုရီးယားနယ်စပ်ကမြို့ကန်နေကြပဋိပက္ခတွေဖြစ်ပေါ်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခင်ပြုတွေ့
ဟုတ်ကဲ့ပါရှင်မြို့ဆောင်ဥပဒေလွတ်တော်မှာပြဋ္ဌာန်းပေးဖို့တောင်းဆိုနေကြသူတွေရှိသလိုဒီဥပဒေဟာလူခွင့်ရေးပြဋ္ဌာန်းချက်တွေနဲ့မကိုက်ညီဘူးလို့ဆိုရက်ကန့်ကွက်သူတွေလည်းရှိနေပါတယ
်လူသမီးတွေလို့လားဟိုချိန်ညာလက်လက်ခွင့်လို့ပြောလို့ဆိုရက်ဟာမှာအခန့်ဆန့်ထားဖြစ်စီရဲဆိုရက်ဟာမျိုးကြောင့်လည်းကျွန်တော်တို့ကံကွက်တယ်နောက်တစ်ခုကဒီအချိန်မှာဒီလိုဟာမျိုးတွေကို
ဆက်သွယ်မိပြန်ချက်ပြေဆုံးကိုမကြခင်မှာနားဆင်နိုင်ပါတယ်ရှင်တခါမြန်မာလူ့သမားတွေတန်းနဲ့ချီနိုင်ငံခြားရောက်ကုန်လို့တိုင်းပြည်တိဆောက်ရေးအခက်အခဲဖြစ်ရပုံကိုတော့ဥဟောင်းခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာနားဆင်နိုင်တယ်လို့အမေရိကန်သို့ EDM အင်္ဂလိပ်စာနဲ့စနေနေ့ညတိုက်ရိုက်လေလိုက်စစ်စင်ပြန်လဲထုတ်လွှင့်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုတော့အရင်ဆုံးနိုင်ငံကသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုကျော်ကျော်သိန်းတို့ကတလဲတင်ပြပေးကြပါမယ်ရှင်
အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာအီဘိုလာရောဂါနဲ့ပထမဆုံးသေဆုံးသူရှိပြီဆိုတာကိုသိခဲ့ရတဲ့နောက်မှာကုလသမဂ္ဂကအရေးပေါ်ကယ်ဆယ်ကူညီပစ္စည်းပေါင်းချိန်2000ကျော်ကိုလေကြောင်းနဲ့ပို့ဆောင်ပေးခဲ့ပါတယ်။အရေးပေါ်ပစ္စည်းတွေထဲမှာလက်အိတ်တွေမျက်နှာဖုံးတွေနဲ့တကူရီကာကွယ်ဆိုင်ရာပစ္စည်းတွေပါဝင်ပါတယ်။အီဘိုလာရောဂါနှိမ်နေရမှာအမြန်ဆုံးလှုပ်ရှားနိုင်မှုကအခက်အခဲဖြစ်တယ်လို့ WFP ကမ္ဘာစံနှယ္ကအစီအစဉ်ရဲ့အနောက်အာဖရိကဆိုင်ရာအကြီးအကဲဒနစ်ဘရောင်းကပြောပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့တွေဟာအီဘိုလာရောဂါအန္တရာယ်ကိုရင်ဆိုင်တိုက်ခိုက်ဖို့အတွက်စိုက်ကမ္မချာလှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။အသက်2နှစ်အရွယ်ဂီနီကမင်းကလေးငယ်ဟာအိန္ဒိယမာလီနိုင်ငံမှာဆေးဝါးကုသဖို့အတွက်ခရင်ဘုတ်အတွက်သွားရင်တောက်ချန်လေးကတည်ဆုံသွားခဲ့တာဖြစ်ပါတယ်ဒီကလေးငယ်ဟာဘတ်ကားနဲ့တောရောက်ခဲ့တာမို့မာလီနိုင်ငံကတခြားသူတွေကိုလည်းဒီယောဂပိုးကူးဆက်နိုင်ပွဲရရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ဂီနီလိုက်ဘေးရီးယားနဲ့ဆီးရီးယားလီယွန်းနိုင်ငံတွေဟာအီဘိုလာရောဂါအဓိကဖြစ်ပွားတဲ့နိုင်ငံတွေဖြစ်ပြီးလူပေါင်း 9,000 ကျော်လောက်တည်ဆုံခဲ့ရတယ်လို့လူပေါင်း 10,000 လောက်ဒီယောဂပိုးအကူးဆက်ခံခဲ့ရပါတယ်ဒါပေမဲ့မိသားစုဝင်အများပြားဟာလူနာတွေကိုသူတို့ရဲ့အိမ်တွေမှာပဲကုသဖို့အတွက်ကြိုးစားကြတာမို့အခုဆင်းရဲနဲ့မှာဖော်ပြတဲ့ယောဂအကုသက်ခံရသူဥယျာဉ်ဟာဒီတဲ့ပိုးပြီးများနေနိုင်တယ်လို့လည်း WHO ကပြောပါတယ်။တချိန်ထဲမှာပဲဂီနီ၊လိုက်ဘေးရီးယားနဲ့ဆီးရီးယားလီယွန်းနိုင်ငံတွေကနေအမေရိကန်နိုင်ငံထဲကိုဝင်ရောက်လာသူတွေဟာအန္တရာယ်ရှိနိုင်တာမို့21ရက်ကြာတီးသန့်ခွဲပြီးနေထိုင်ဖို့အတွက် Illinois ပြည်နယ်အုပ်ချုပ်ရေးမှူး Pat Quinn ကအမိန့်ထုတ်ပြန်ထားပါတယ်။ Ebola ရောဂါကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုကိုယ်အသိစိတ်နဲ့ကိုယ်တိုင်လှုပ်ဆောင်လာကြဖို့အရေးကြီးတယ်လို့လည်းပြောပါတယ်။ Ebola ရောဂါကူးစက်မှုရှိမရှိသိနိုင်စေတဲ့ကာလဟာ21ရက်မှအခုလိုတီးခြားခွဲပြီးနေစေတာဖြစ်ပါတယ်။ American သမ္မတ Barack Obama က Ebola ရောဂါရှိမရှိသိဖို့ကတိုက်ခတ်ခဲ့ပါတယ်လို့ American ပြည်သူတွေကိုသတိပေးခဲ့တယ်လို့ဒီရောဂါတိုက်ဖျက်ရေးအတွက်ကြောက်လန့်မနေပဲလုံအောင်မဲ့အလုပ်ကိုအချက်ကျကျနဲ့လှုပ်ဆောင်ဖို့အတွက်သူ့ရဲ့စနေအပတ်စဉ်မင်းကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။
အီဂျစ်ဆိုင်နန်ကျွန်းဆွယ်ကစစ်တပ်စစ်ဆေးရေးတခုကိုတိုက်ခိုက်တာဟာပြည်ပငွေကြေးထောက်ပံ့တဲ့စစ်စင်ရေးတခုဖြစ်ပြီးတိုက်ခိုက်မှုကျူးလွန်သူတွေကိုကြိုးပမ်းကွပ်မြတ်ရမယ်လို့အီဂျစ်သမ္မတအဗ်ဒူလ်ဖတ်တာ LCC ကပြောလိုက်ပါတယ်။အဲဒီတိုက်ခိုက်မှုမှာအီဂျစ်တပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။အီဂျစ်နိုင်ငံနောက်ကျောကိုချိုးဖောက်ခြင်းနဲ့ပြည်ပအင်အားကြီးတွေရှိပြီးသူ့နိုင်ငံဟာရေရှည်တိုက်ပွဲတခုကိုရင်ဆိုင်နေရတယ်လို့မစ္စတာ LCC ကစနေနေ့မှာပြောပြီးတော့စစ်သွေးကြွတွေကိုနှိမ့်နှင်းရေးအပြင်းထန်လုပ်မယ်လို့ခိုင်မာပြောသွားပါတယ်။ဆိုင်နန်ကျွန်းဆွယ်မြောက်ပိုင်းနဲ့အလဲပိုင်းမှာ3လကြာရေးပေါ်အခြေအနေကြေညာထားပြီးတောက်ကြာနေကဂျမ်းမက်တိုက်ခိုက်မှုတစ်ခုဖြစ်ပြီးတဲ့နောက်ဂါဇာဒီသစီကူးတဲ့ရက်ဖာနက်ဇက်ကိုအီဂျစ်ကပိတ်ပလိုက်ပါတယ်။ El Arish Muna ကစစ်တပ်စစ်ဆေးရေးဂိတ်မှာကားဘုံးဖောက်ခွဲပြီးတဲ့နောက်တနသမားကနောက်ထပ်စစ်ဆေးရေးဂိတ်တစ်ခုမှာတိုက်ခိုက်တာပါ။ဒီတိုက်ခိုက်မှုကြောင့်အကြမ်းဖက်မှုတွေအဆုံးသတ်စေချင်နေကြတဲ့အီဂျစ်နိုင်ငံသားတွေအကြားစိုးရိမ်လာစေတယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကပြောပါတယ်။ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကလည်းအဲ့ဒီတိုက်ခိုက်မှုကိုရှုတ်ချပြီးသေဆုံးသူတွေရဲ့မိသားစုတွေအတွက်ဝမ်းနည်းစကားပြောတယ်လို့ဒဏ်ရာရသူတွေအများဆုံးပြန်ကောင်းလာဖို့မျှော်လင့်ကြောင်းပြောပါတယ်။
IS Islamic စစ်သွင်းကြော်တွေကိုနှိမ်နှင်းရမှာအဓိကနေရာဖြစ်တဲ့ Jeff El Saka မြို့ကိုပြန်ပြီးသိမ်းပိုက်လိုက်နိုင်တယ်လို့ဒါဟာအရေးကြီးဆုံးဖြစ်တယ်လို့အီရတ်ဝန်ကြီးချုပ် Heather El Abadi ကပြောကြားလိုက်ပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့လ လေချောင်းကနေကူညီတိုက်ခိုက်ပေးမှုတွေကြောင့်ဘက်ဒတ်တောင်ဘက်ကအချက်ကြာကြတဲ့ဒီမျိုးကလေးကို IS Islamic စစ်သွေးကြော်တွေလက်ထဲကနေပြင်းပြင်းထန်ထန်ပြန်ပြီးတိုက်ခိုက်ယူနိုင်ခဲ့တယ်လို့အီရတ်တပ်တွေကပြောပါတယ်။ IS Islamic စစ်သွေးကြော်တွေကဘက်ဒတ်ကိုတိုက်ပိုက်မယ်လို့ချင်းချောင်းနေတယ်လို့အီရတ်တပ်တွေဆောက်ခွာပေးရတိုင်းအကြီးအကျယ်ရှုံးနေမှုဖြစ်နေတာပါ။စနေနေ့မှာပဲအီရတ်နိုင်ငံမြောက်ပိုင်းမှာဒီ Islamic စစ်သွေးကြော်တွေနဲ့ Quds ပြည်သူစစ်တွေကြောင်းပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ Quds တွေဟာဇမူမျိုးကလေးကိုပြန်ပြီးတိုက်ပိုက်နိုင်ခဲ့ပါတယ်။ American ဥဆောင်တဲ့မဟာမိတ်တွေဟာလေချောင်းကနေဒီစစ်သွေးကြော်တွေရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တဲ့နောက် Peshmerga လို့လူသိများတဲ့ပြည်သူစစ်တွေကဇူမားမျိုးနဲ့ပဝင်းချင်းကခြေရွာတချို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့ Quds ထောက်လိုင်းအရာရှိတူကပြောပါတယ်။ American ဘိုးထင်းချိုရဲ့စခန်းကတော့ American နဲ့မဟာမိတ်တွေဟာတောက်ကြံတဲ့စနေနေ့တွင်မှ IS Islamic စစ်သွေးကြော်တွေကိုလေချောင်းနဲ့တိုက်ခိုက်မှု22ကြိမ်တိုင်လှုပ်ဆောင်ခဲ့တယ်လို့စနေနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေထဲမှာမူဆိုရေကာတာနာတဝိုက်ဖလူဂျာမြို့တဝိုက်မြောက်ပိုင်းကဘေဂျီမြို့နဲ့ရင်းနှံချက်ဆက်ယုံတရှိရာနေရာတွေကိုပစ်မှတ်တွေကိုအကြိမ်ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်လေယာဉ်တွေဟာတူရကီနယ်စပ်နားကစစ်သွေးကြော်တွေအဝိုင်းခံနေရတဲ့ Syria နိုင်ငံထဲကကိုဘာနီမြို့နားမှာရှိတဲ့ IS Islamic စစ်သွေးကြော်တွေရဲ့လက်နက်ကြီးတွေကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်။ Quds ပြည်သူစစ်တွေနဲ့ Iraq တပ်ဖွဲ့တွေဟာ Iraq နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကအလွန်ကျယ်ပြောတဲ့နယ်မြေကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြော်တွေထိန်းချုပ်ထားတဲ့မြို့တွေကိုပြန်ပြီးရဖို့အတွက်တိုက်ခိုက်နေတာတလကျော်ကြာနေပြီဖြစ်ပါတယ်။
လေမဲဆိုင်ရာအာရမပြုကျင့်ခံရမယ့်အရေးကနေကိုကိုကိုခုခံကာကွယ်ရင်းအမျိုးသားတူးကိုတက်လိုက်တဲ့အမျိုးသမီးတူးကိုတည်တံ့စီရင်တဲ့အတွက်အမေရိကန်ပြည်ထောင်စုကအီရန်ကိုပြစ်တင်ရှုတ်ချလိုက်ပါတယ်။အသက်26နှစ်အရွယ်ရီဟာနဲဂျဘရီကိုစနေနေ့မနေ့ကကြိုးပီးကွပ်မျက်လိုက်တာပါ။သူ့ကိုတရားအာရမပြုကျင့်မှုစူးစမ်းသူလို့ဆိုတဲ့အီရန်ထောက်လန့်ရေးဟောင်းရဲ့မိသားစုကခွင်လွှတ်ဖို့တမမို့နှစ်နာချင်းယူဖို့ညင်းပြီးတဲ့နောက်အခုလိုတည်တံ့စီရင်လိုက်တာပါ။ဒီအမှုမှာဖြောင့်ချက်ရယူတာဟာအပြင်းထန်ဖိအားပေးပြီးရယူရဲဆိုတဲ့သတင်းတွေအပါအဝင်အမှုကိုစစ်ဆေးတာမှာတရားမျှတမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ပေါ်ရာအခြေအနေတွေရှိတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျန်စကီကပြောပါတယ်။အီရန်လူခွင့်ရေးလူရှားသူတွေနဲ့နိုင်ငံတကာကဝိုင်းပြီးတော့ပန်ကြားနေတဲ့ကြားကပဲဂျဘရီကိုကွပ်မျက်တဲ့အတွက်အမေရိကန်ကအီရန်ကိုပြစ်တင်ရှုတ်ချတယ်လို့ဂျန်စကီကပြောပါတယ်။မော်တီဇာအဗ်ဒူလာလီ70ဟာသူ့ကိုမရင်ကျင့်မှုစူးစမ်းရဲလို့ဂျဘရီကပြောတာပါ။ကိုကိုကိုခုခံကာကွယ်ဖို့သူ့ကိုဓာတ်နဲ့ထိုးလိုက်တာလို့ဂျဘရီကပြောပြီးမယ်လေ။အစိုးရရှိနေတွေကတော့ဒါဟာကြိုတင်ကြံစီတဲ့လုပ်ရဲလို့ပြောပြီးတီဆုံးသူဟာနောက်ကျောကနေဓာတ်နဲ့အထိုးခံထားရတယ်လို့ဆိုပါတယ်။အခင်းဖြစ်ရက်က2009ခုနှစ်မှာဖြစ်တာဖြစ်ပြီးမျက်လုံးတစ်လုံးအတွက်မျက်လုံးတစ်လုံးဆိုတဲ့အစ္စလာမ်ဥပဒေသားအရ2009ခုနှစ်မှာဂျဘရီကိုတည်တံ့ချမှတ်ထားတာပ
ါ။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားနိုင်ငံဘက်ကိုဝါရဖြန့်ဆိုင်ရက်တွေဖြန့်ဝေဖို့အတွက်လုပ်နေတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒီလိုမဖြန့်ဝေဖို့အတွက်တားဆီးခြင်းကြတဲ့တောင်ကိုရီးယားနယ်စပ်မြို့ကမြို့ကန်တွေကြားစနေနေ့ကအခြေတင်အဓိကုံတွေဖြစ်ပွားခဲ့ပါတယ်။မြောက်ကိုရီးယားအစိုးရကဝေဖန်ထားတဲ့ဆက်ရွက်စစ်တမ်းတွေကိုလေဗူပေါင်းတွေမှချိတ်ဆွဲပြီးဒီလအစောပိုင်းတုန်းကလှုပ်တယ်လို့မြောက်ကိုရီးယားနိုင်ငံတဲကိုလွှတ်တင်ဖို့အတွက်တက်ကြွလှုပ်ရှားသူတွေကစီစဉ်ထားတာဖြစ်ပါတယ်။ဒီနယ်စပ်မြို့ကလေးမှာတော့အခုရဲရရှိ1000လောက်ကိုဆေးလွတ်ပြီးတာဝန်ချထားပါတယ်။အခုလိုဆက်ရွက်စစ်တမ်းတွေပို့လွှတ်ဖို့လုပ်နေတာကိုမတားဆီးနိုင်ရင်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအဆင့်မြင့်အရာရှိဆွေးနွေးပွဲတွေပြန်ပြီးဆက်ဖို့စီစဉ်ထားတာကိုထိခိုက်စေနိုင်ပါတယ်လို့မြောက်ကိုရီးယားဘက်ကသတိပေးထားပါတယ်။မြောက်ကိုရီးယားဘက်ကစီးရင်နဲ့လက်တုံပြန်ဖို့အတွက်ချင်းချောက်ထားတဲ့အတိုင်းအသေးချာလှုပ်ဆောင်နိုင်တာမို့အခုတက်ကြွလှုပ်ရှားသူတွေရဲ့လုပ်ရဟာပါကျူးဒေသခံတွေရဲ့အသက်အန္တရာယ်ကိုရောစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်စေနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ကိုဆန္ဒကိုကိုရင်လွတ်လပ်စွာထုတ်ဖော်နေတဲ့ဆန္ဒပြသူတွေကိုတရားဝင်တားမြစ်ပိုင်ခွင့်တော့မရှိဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။
အာဖဂန်နစ္စတန်သမ္မတသည်အက်ရှရက်ဂါနီယာဆော်ဒီအာရေဗီယာနိုင်ငံစီဘာသာရေးခီးတစ်ခုသွားမယ်လို့ကြေညာပြထားတဲ့အတိုင်းသမ္မတဖြစ်ပြီးတဲ့နောက်ပထမဆုံးပြည်ပခီးစဉ်သွားတော့မှာဖြစ်ပါတယ်။နှစ်တစ်နှစ်အတွင်းဘဲချိန်မှမဆိုလှူဆောင်လို့ရတဲ့အိုမရာလို့ခေါ်တဲ့မက်ကာအယက်စီဘာသာရေးခီးတစ်ခုအနေနဲ့သွားရောက်မယ်လို့မစ္စတာဂါနီယာရုံးကစနေနေ့မှာထုတ်ပြန်ပါတယ်။အိုမရာဆိုတဲ့ဝါရရဲ့အဓိပ္ပာယ်ကတော့အရေးကြီးတဲ့နေရာတစ်ခုစီသွားရောက်ခြင်းလို့အဓိပ္ပာယ်ရပါတယ်။ဆော်ဒီအာရေဗီယာခီးစဉ်အတွင်းဆော်ဒီဘီရင်အဗ်ဒူလာအပါအဝင်တခြားတာဝန်ရှိသူတွေနဲ့လည်းသမ္မတဂါနီတွေ့ဆုံမှုရှိပါတယ်။သမ္မတအနေနဲ့သူရဲ့ပထမဆုံးပြည်ပခီးစဉ်ဟာအိုမရာခီးစဉ်အနေနဲ့ဆော်ဒီအာရေဗျနိုင်ငံစီဖြစ်မယ်လို့သမ္မတကျန်းသစ်စာချင်းဆိုဝဲမှာမစ္စတာဂါနီကကတိပေးထားပါဗျ။အ
စ္စရေးကာကွယ်ရေးတပ်ကတပ်သားတွေက ပါလက်စတိုင်းနယ်ပွားအမေရိကန်ဆဲကျော်တပ်တွေကိုတပ်ဖြတ်ပစ်ခဲ့ပါတယ်။အသက်14နှစ်အရွယ်အော်ဝါဟာမက်ကိုပစ်တပ်မှုနဲ့ပတ်သက်ပြီးပွင့်လင်းမြင်သားတဲ့စုံစမ်းစစ်ဆေးမှုအမြန်လှုပ်ဆောင်ပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကတောင်းဆိုလိုက်ပါတယ်။အစ္စရေးကာကွယ်ရေးတပ် IDF ကတော့လူငယ်ဟာအနောက်ဘက်ကန်ဒေတာဆီလ်ဝတ်မြို့ကအဝေးပြေးလမ်းမကြီးပေါ်ကိုတောက်ကြတဲ့ညံ့တွေကမီးလောင်ပုံပစ်တင်ချိန်မှာစစ်တပ်ကပစ်ခတ်ခဲ့တာလို့ပြောကြခဲ့ပြီးဒါဟာကာကွယ်ရေးအတွက်လှုပ်ဆောင်တာလို့ဆိုပါတယ်။ဒီသတင်းပတ်အစောပိုင်းမှာလည်းပါလက်စတိုင်းသားတစ်ယောက်ဂျေရုစလင်ဘူတာရုံတဲ့သူ့ရဲ့ကားနဲ့မောင်းဝင်ခဲ့တဲ့အတွက်အမေရိကန်နိုင်ငံသားဖြစ်တဲ့သုံးနာသားအရွယ်ကလေးတူသေဆုံးခဲ့ရပါတယ်။အဲ့ဒီဗော်ဒူးနဲ့တိုက်ခိုက်မှုကြောင့်လူရှိဦးဒဏ်ရာရပြီးကားမောင်းသူကတော့ရဲရဲပြစ်ခတ်မှုကြောင့်သေဆုံးသွားပါတယ်။ပါလက်စတိုင်းစစ်သွေးကြော်တွေကအစ္စရေးဆဲကျော်တပ်3ကိုပြန်ပေးဆွဲတပ်ဖြတ်ပစ်ခဲ့တဲ့ဂျွန်းလာနောက်ပိုင်းကစပြီးအနောက်ဘက်ကဒေသမှာတင်းမာမှုတွေမြင့်မားလာခဲ့တယ်လို့ဂျူးစစ်သွေးကြော်တွေဘက်ကလက်တုံပြန်တဲ့အနေနဲ့ပါလက်စတိုင်းဆဲကျော်တပ်2ကိုအရှိဂျေရုဆလင်မှာပြန်ပေးဆွဲတပ်ဖြတ်ပစ်ခဲ့တာကြောင့်အရီယုံတွေစတင်ဖြစ်လာစေတာပါ။ဒီပြန်ပေးဆွဲမှုတွေကလည်းအခုလိုပြည့်မျိုးစိတ်တိုက်ဖြစ်ပေါ်စေခဲ့ပြီးအခုဒီဂါဇာစစ်ပွဲကရက်ပေါင်း50ကျော်ကြာနေပြီဖြစ်ပါတယ်။
ကနေဒါနိုင်ငံမှာလုံခြုံရေးအသုံးချက်ကတနက်ပစ်ခတ်မှုဖြစ်ပြီးတဲ့နောက်လွှတ်တော်ဆော့ဦးကိုအများပြည်သူတွေပြန်ဖွင့်ပေးလိုက်ပါပြီ။တနက်သမားတဦးဟာကနေဒါမျိုးသားစစ်ပိတ်မှန်မှာအဆောင်စစ်သားတဦးကိုပြစ်တက်ပြီးတဲ့နောက်လွှတ်တော်တွေဝင်သွားတာမှာသူ့ကိုလုံခြုံရေးကပြစ်တက်လိုက်တာပါ။အများပြည်သူတွေလွှတ်တော်လေးလာရေးအစီအစဉ်ကိုတနင်္လာနေ့မှာပြန်ဖွင့်မယ်လို့လွှတ်တော်ဥက္ကဋ္ဌအန်ဒရူးရှီယာကပြောပေးမယ်။အဆောင်ဦးဝင်ထွက်ပေါက်တွေမှာရဲတပ်ဖွဲ့ဝင်တွေချထားတာကိုတော့ပို့တွေ့ရမယ်လို့ပြောပါတယ်။ Peace Tower လို့ခေါ်တဲ့အထိမ်းအဆောင်ဦးရှိမြက်ခင်းပြင်ပေါ်မှာအများပြည်သူတွေယူကလေးချင်ငံလုံနိုင်အောင်တော့မှခွင့်ပြုပေးထားတဲ့ကနေဒါလိုစနစ်ကျပြီးလွတ်လပ်ပုံလေးတဲ့နိုင်ငံမျိုးမှာနိုင်ငံလုံခြုံရေးနဲ့လွတ်လပ်ခွင့်အကြားဘယ်လိုဟန်ချက်ညီအောင်လုပ်မလဲဆိုတာညှင်းခုန်ဆွေးနွေးတာတွေရှိနေချိန်မှာပဲလွှတ်တော်ကလေးလာရေးအစီအစဉ်ပြန်ဖွင့်ပေးတာပါခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုတော်ခင်မျိုးသားနဲ့ကိုကျော်ကျော်တင်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့သတင်းစာမတွေနဲ့အပတ်စဉ်ကဏ္ဍတွေကိုချုပ်လင့်ပေးပါမယ်ရင်းဆုံးမျိုးဆောင်ဥပဒေလွှတ်တော်မှာပြဋ္ဌာန်းသင့်မသင့်သဘောထားအမြင်တွေနဲ့ပတ်သက်ပြီးကြည့်အောင်ပါမျိုးဆောင်ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲတရက်ကိုတော့ရန်ကုန်မြို့မှာမနေ့ကဒီစနေနေ့တုန်းကကျင်းပခဲ့ပါတယ်။ဒီလိုတောင်းဆိုဆန္ဒပြနေသူတွေရှိသလိုတစ်ဖက်မှာလည်းဒီဥပဒေဟာနိုင်ငံလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်ကုလသမဂ္ဂရဲ့အခြေခံလူ့အခွင့်အရေးပြဋ္ဌာန်းချက်တွေနဲ့လည်းကိုက်ညီခြင်းမရှိဘူးလို့ဆိုပြီးတော့ဒီမြန်မာလူထုအခြေပြုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်တာတွေရှိပါတယ်။ဆက်သွယ်မြင်မြန်ထားတဲ့မဲ့အင်ဂျင်နိုင်ကအကြောင်းဆုံးပြောပြပါမယ်ရှင်။
ရန်ကုန်မြို့ကမြို့ဆောင်ဥပဒေပြဋ္ဌာန်းရေးတောင်းဆိုတဲ့ဆန္ဒပြပွဲဖြစ်မြောက်အောင်လူမှုကွန်ရက်အင်တာနက်စာမျက်နှာဖြစ်တဲ့ Facebook ကနေစီယုံလှုပ်ရှားခဲ့တာဖြစ်တယ်လို့ဥဆောင်စီစဉ်တဲ့မဘာတာအဖွဲ့ရဲ့အလုပ်အမှုဆောင်ဓမ္မဆက်ကဦးမောင်မောင်က VOE ကိုပြောပါရယ်လွတ်တော်မှာအခုချိန်ထိမြို့ဆောင်ဥပဒေမှာပါတဲ့အဓိကအချက်တွေနဲ့ပတ်သက်လို့တင်သွင်းဆုံးဖြတ်တာမျိုးမရှိသေးတာကြောင့်အခုလိုဆန္ဒပြရတာဖြစ်တယ်လို့လည်းဦးမောင်မောင်ကပြောပါရယ
်ဆိုဥပဒေပတ်သက်ပြီးတော့ကျွန်တော်ကလွတ်တော်ကိုနံပါတ်8ထိုးပြီးတော့ဒီလိုရဲ့လူပေါ့လေအဲဒါသမားအချိန်မှာတပင်းဝဲလာပေါ့နောက်ထပ်ဟိုရင်းပုံရင်းနဲ့လက်မှတ်၄သိန်းလောက်ဖြစ်သွားတယ်ပေါ့လေအဲဒီမှာဒီပုံရင်းနဲ့ပတ်သက်ပြီးတော့သမဏေကနေပြီးတော့တော့ဟိုလူတော်မှုတင်လေးရတဲ့ပတ်သက်လို့ဆောင်းလာခုတယ်ပေါ့အဲနောက်ပြီးတော့လေဘက်ဆက်တော်ကနေပဲသုရှင်မနုကလည်းဒီဘက်ကိုအနာဆိုင်နေနဲ့ဤဌာနတွေကိုဆိုင်ရဆိုင်ရရေးဆွဲပြဖို့အတွက်အောင်းဆိုရဲအဲမှာပါလာကူတောင်ရဲ့ဆိုင်ရာဥပဒေမူကြမ်းကတော့ထွက်လာပြီးဒီလူတွေရဲ့ဘောဟာတောင်းခံချက်တွေအပြန်လဲပြည့်ပြည့်ရစ်စနေတယ်ပေါ့ဒါပေမဲ့တန်းသောဥပဒေသုံးခုကလက်တော့တန်းတစ်ခုဒီလိုမျိုးတစ်ခုပြန်စနေပြီဒါပေမဲ့စီးပွဲမှာတော့တင်ပြခြင်းမရှိသေးတဲ့အကြောင်းရေလုံးများတာရှင်ဘုံမီနေရှင်ရရပါသေးဒီလူတွေရဲ့စာနာပြည်သူရဲ့လူလားချက်ကိုလည်းအားလုံးရှိနိုင်ပါသေးဆိုပြီးတော့ကျွန်တော်တို့ကဒီအမျိုးလုံးဥပဒေတောင်းဆိုတဲ့တစ်ခုကိုဆောင်ရွက်တာပါခင်ဗျာ
မျိုးဆောင်ဥပဒေပြဋ္ဌာန်းရေးအတွက်လွှတ်တော်မှတင်သွင်းဆုံးဖြတ်တာမျိုးမရှိသေးတာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကအခုလိုပြောပါဗျ။
ဟိုရေးဆွဲမယ်ဆိုပြီးတော့နိုင်ငံတော်သမ္မတကတာဝန်ယူသွားတယ်ပေါ့နော်။ဆိုတော့အခုအချိန်ကြီးပြီးတော့လွှတ်တော်ကိုတင်ပြဆုနေကလာမရှိသေးဘူး။ဒါထားပေမဲ့ဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုတဲ့ကိစ္စကတန်ခိုင်ပါတီရဲ့ကျွေးကြော်တမ်းပဲ။ဟိုပါတီကျွေးကြော်တမ်းမှာဆိုတာသူကဒီအချက်လက်ကိုထည့်ပြီးကျွေးကြော်နေတာဖြစ်တဲ့အတွက်ကျန်းခံရေးပါတီဘက်ကတော့ဒီမျိုးသောဥပဒေတင်လာမှုအပေါ်မှာထောက်ခံလာနိုင်ဖွယ်ရာရှိတယ်လို့ကျွန်တော်ထင်တယ်လွှတ်တော်ထဲမှာအဲဒါပေမဲ့အခုချိန်ကြီးတော့လွှတ်တော်နိုင်ငံရေးမျက်နှာစာအထီတော့ဒီဥပဒေကအခုထိတော့ကျွန်တော်တို့ရှိရောက်မလာသေးဘူး
ဟုတ်ကဲ့အဲ့တော့ဒီအခုမျိုးသောဥပဒေနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တီကြားထဲမှာသဘောထားအမြင်မျိုးမျိုးရှိရလို့သိရပါတယ်ရှင်အဲ့တော့ဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတော့ဒီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥဖြိုးမင်းသိန်းရဲ့သဘောထားအမြင်ရောဘယ်လိုရှိပါလဲရှင
်ကျွန်တော်မြင်လာတော့အမျိုးဘာသာသာသနာဆောင်လျှောက်ရမယ်ဆိုတာကလူမျိုးတိုင်းဘာသာတိုင်းမှာရှိမှာပါ ဒီအတွက်ဥပဒေတရားပြကြမ်းပြီးဆောင်ရွက်တာထက်စာရင်ဒီကိုလူမျိုးတိုင်းလူမျိုးတိုင်းမှာဒီအကြီးအကဲရှိကြပါတယ်ဒီအမိတော်ဒီဘာသာရေးမှာဆိုတဲ့ဘာသာရေးဆိုင်ရာအကြီးအကဲရှိတယ်ဒီလူတွေကပဲကိုယ့်ရဲ့အမျိုးဘာသာတော့ကတော့ဆောင်ရွက်ဖို့အတွက်ကြိုးပမ်းပါပါဒီဥစ္စာကိုနိုင်ငံတော်မှာဘာသာတရားပြကြမ်းပြီးဆောင်ရွက်ဖို့လောက်အထိမလိုအပ်ဘူးလို့ကျွန်တော်ထင်တယ်လိုအပ်နေတဲ့သူတွေရဲ့ဆောင်ရွက်နေမှုတွေကလည်းဘာကြီးပဲချက်ချောင်လုပ်နေတာလဲဆိုတာကိုကျွန်တော်တို့အကဲဖြတ်ဖို့လိုပါလိမ့်မယ်တချို့အခြေအနေတွေဟာတိုင်းပြည်ရဲ့တည်ငြိမ်အေးအေးမှုတွေကိုမလိုလားပဲပြပြသေးသေးနိုင်တဲ့အခြေအနေတွေရှိတယ်ဒီအခြေအနေတွေကိုကျွန်တော်တို့ဂရုစိုက်ပြီးဆောင်ရွက်ရမှာဖြစ်ပါတယ
်မျိုးဆောင်ဥပဒေဟာမြမလူမှုအတိုင်းဝိုင်းအချင်းချင်းပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့ဖြစ်နေတယ်လို့လူထုအခြေပြုအဖွဲ့အစည်းတွေကမြင်ကြောင်း Triangle Women Support Group ရဲ့ညွှန်ကြားရေးမှူးမက်ခင်လီကပြောပါတယ်
ဒီတကယ်ပေါ့အမျိုးသမီးတွေကိုဒီလိုမျိုးခွဲခြားဆက်ဆံတဲ့သဘောမျိုးပေါ့အမျိုးသမီးတွေလို့လားဟိုထိန်းချလက်လက်ခွင့်လို့ပါလို့ဆိုတဲ့ဟာမှာအခန့်ဆန့်ထားဖြစ်စီတယ်ဆိုတဲ့ဟာမျိုးကြောင့်လည်းကျွန်တော်တို့ကန့်ကွက်တယ်နောက်တစ်ခုကဒီအချိန်မှာဒီလိုဟာမျိုးတွေကိုလုပ်နေတဲ့အစားငင်းချင်ရေးအတွက်အချိန်ဥတွေပြင်ဆင်ရေးအတွက်အာရုံစားရမယ်ဟာမလို့အပဲကျွန်တော်တို့အချင်းချင်းနေကြတဲ့မှာအမျိုးမျိုးစိတ်ဝမ်းကွဲပြီးတော့ဖြစ်အောင်ပေါ့နော်ဟိုအိတ်ချက်ချင်းတိုက်ပေးတဲ့သဘောဖြစ်တဲ့အတွက်ဒါတို့တော့ကျွန်တော်တို့ကပြင်းပြင်းထန်ထန်သာကြောင့်ကန့်ကွက်တာပါ
မျိုးစားဥပဒေမှာပါတဲ့အဓိကအချက်တွေကတော့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလက်ထက်ထိမ်းမြားခြင်းဆိုင်ရာဥပဒေနဲ့လူဦးရေတိုးပွားနှုန်းထိမ်းညှိခြင်းဆိုင်ရာဥပဒေတွေဖြစ်ပါတယ်။ဆန္ဒပြပွဲကိုဦးဆောင်တဲ့မဘာသာခေါ်အမျိုးဘာသာသာသနာစောက်ရှောက်ရေးအဖွဲ့ကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်။
မြန်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင
်းမျိုးစားဥပဒေပြဋ္ဌာန်းသင့်မသင့်သဘောထားတွေကိုကြားခဲ့ရတာပါမဲ့ရင်ကျင်းနိုင်ငံဆက်သွယ်မီးမြန်တင်ပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VUE ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြတာပါရှင
်အချမ်းမီကထိုင်းဝင်ကြီးချုပ်မြန်မာပြည်ကိုလာရောက်လေပတ်ပြီးဗမာအစိုးရနဲ့ဆွေးနွေးတဲ့ကိစ္စတွေထဲမှာထိုင်းနိုင်ငံကမြန်မာအလုပ်သမားကိုကာကွယ်စောင့်ရှောက်ရေးလဲပါဝင်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လကပဲရွှေပြောင်းလုပ်သားကိုအတင်းအကျပ်နှင်ထုတ်မှာမဟုတ်ပဲတရားဝင်နေထိုင်ရေးအတွက်ဆောင်ရွက်နေကြောင်းထိုင်းဝင်ကြီးချုပ်ကဦးသိန်းစိန်ကိုအကြောင်းကြားခဲ့ပါသေးတယ်။တချိန်တည်းမှာပဲမြန်မာပြည်မှာကျွမ်းကျင်လုပ်သားရှားပါးတဲ့ပြဿနာကိုသတင်းမီဒီယာမှာမကြာခဏဖော်ပြပါသေး။ဥပမာကျွမ်းကျင်လုပ်သားရှားပါးလို့ထိုင်းကမြန်မာအလုပ်သမားတွေကိုပြန်ခေါ်ရတာမျိုးတောင်ရှိပါသေး။ထိုင်းနိုင်ငံမဟီဒေါ်တက်ကူမိုက်ဂရေးရှင်းစင်တာက2012မှာထုတ်ဝေတဲ့စာရန်းအရထိုင်းမှာမြန်မာအလုပ်သမား4သန်း၊မလေးရှားမှာ3သိန်း၊စင်ကာပူမှာ2သိန်း၊ဘင်္ဂလားဒေ့ရှ်မှာ1သိန်း၊ဂျပန်မှာ1000၊ကိုရီးယားမှာ1000ရှိကြောင်းသိရပါသေး။တရုတ်နဲ့အိန္ဒိယမှာဘယ်လောက်ရှိမယ်ဆိုတာကိုတော့ခန့်မှန်းတာမတွေ့ရပါဘူး။1988မှာအရသားတွေကိုထောင်ပေါင်းချီတပ်ဖြတ်ပြီးအာနာသိဉ္ဇင်ကစပြီးကျွမ်းကျင်လုပ်သားအပါအဝင်မြန်မာပြည်သူပြည်သားအများအပြားအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာပြီးအလုပ်လုပ်နေကြတာမျိုးအနည်းငယ်ကျော်ပြီဖြစ်ပါတယ်
။ထိုင်း၊မလေးရှား၊စင်ကာပူ၊ဂျပန်၊ကိုရီးယားနဲ့အာရေဗျပင်လယ်ကွေ့နိုင်ငံတွေမှာအလုပ်လုပ်ကြသူတွေကိုရေပုံရအားဖြင့်ရွှေပြောင်းလုပ်သားလို့ခေါ်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်သူဦးရေအများဆုံးဖြစ်ပါတယ်။ဘန်ကောက်ခြေဆိုင် IDE ဂျပန်သုတေသနဌာနခွဲရဲ့စီရင်အရာအလုပ်လုပ်ဖို့2012မှာမှတ်ပုံတင်တဲ့မြန်မာပြည်သားတသန်းကျော်ရှိပြီးမှတ်ပုံမတင်သူကတော့နှစ်သန်းကျော်သုံးသန်းအထိရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ကျွမ်းကျင်လုပ်သားရောကြာပန်းလူသမားရောစုစုပေါင်း4သန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒီအထက်မှာစောက်လို့ရေးနဲ့စိုက်ပျိုးရေးမွေးမြူရေးကဏ္ဍတွေမှာအများဆုံးဖြစ်ပြီး65ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။ငါးလုပ်ငန်းအထည်ချုပ်နဲ့အယောင်းလုပ်ငန်းတွေမှာလည်းမြန်မာအလုပ်သမားတွေများပါတယ်။
မြန်မာပြည်သားကြာပန်းအလုပ်သမားတန်းချီရှိနေပြီမဲ့ကျွမ်းကျင်လုပ်သားကတော့တောင်းကနန်းလောက်သာရှိပုံရပါတယ်။ဘန်ကောက်အခြေစိုက် Assumption တက္ကသိုလ်ဘောဂဗီဒကတိကဒေါက်တာမြတ်မော်မကြာမီကရေးသားတဲ့စာရန်းအရ2006မှာကျွမ်းကျင်လုပ်သား9000လောက်ထိုင်းနိုင်ငံမှာရှိကြောင်းသိရပါတယ်။1988ရေးတော်ပုံဖြိုဖျက်ခံရပြီးတဲ့နောက်မှာကျွမ်းကျင်လုပ်သားတွေထိုင်းနိုင်ငံကိုဝင်ရောက်လာကြတာဖြစ်ပါတယ်။ထိုင်းမှာကြီးပြင်းတဲ့ကလေးတွေလည်းပညာတတ်ကျွမ်းကျင်လုပ်သားတွေဖြစ်ကုန်ကြပါတယ်။မဟာသိပ်ပါဘွဲ့ရသူတွေရှိပြီးဆရာမနဲ့အင်ဂျင်နီယာအဖြစ်အသိမွေးဝမ်းကြောင်းပြုကြပါတယ်။ထိုင်းရဲ့ပညာရေးစီးပွားရေးတိုးတက်မှုမှာမြန်မာပြည်သားကျွမ်းကျင်လုပ်သားတွေဟာအရေးကြီးတဲ့အခန်းကပါဝင်တယ်လို့ဆိုပါတယ်
။ထိုင်းစီးပွားရေးတိုးတက်ဖွံ့ဖြိုးအောင်အထောက်အကူပြုသူတွေမှာမြန်မာရွှေပြောင်းလူသမားဟာထင်ရှားတဲ့အခန်းကပါဝင်ပါတယ်။ ထိုင်းမှာအမြဲတမ်းလိုအပ်နေတဲ့လောက်ခနဲ့လူသမားကိုအများဆုံးပေးတာဟာမြန်မာနိုင်ငံဖြစ်ပါတယ်။လောက်ခတက်တာတဲ့မြန်မာလူသမားကြောင့်ထိုင်းလုပ်ငန်းရှင်တွေဟာအာဆီယံမှာသူများထက်တပန်းတာနိုင်တဲ့အနေအထားကိုရောက်နေပါတယ်။ထိုင်းလူသမားလောက်လောက်ခမရပေမဲ့ရွှေပြောင်းလူသားရဲ့ဝင်ငွေဟာမြန်မာပြည်ကအလူသမားထက်ပိုများပါတယ်။ဒါကြောင့်လဲမြန်မာအထက်ကျုပ်လုပ်ငန်းမှာအလူသမားရှားပါတဲ့ပြဿနာရှိနေပြီးထိုင်းထက်ကျုပ်လုပ်ငန်းမှာမြန်မာအလူသမား4000ခွဲရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေမှာကျွမ်းကျင်လုပ်သားနဲ့အတတ်ပညာရှင်တွေလည်းပါဝင်ပါတယ်
။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေငွေပြန်ပို့တဲ့ပမာဏဟာဒေါ်လာတန်း300နဲ့1200ကျားမှာရှိနိုင်တယ်လို့ဘန်ကောက်အခြေစိုက် IDE ဂျပန်သုတေသနဌာနကွယ်ရဲ့2012အစည်းအဝေးကစားမှာဖော်ပြပါတယ်။အာဆီယံစီးပွားရေးအသိုက်အဝန်းရဲ့ဦးတည်ချက်ထဲမှာကျွမ်းကျင်လုပ်သား skill workers တွေအာဆီယံဒေသမှာလွတ်လပ်စွာရွှေပြောင်းလုပ်ကိုင်နိုင်ရေးလည်းပါဝင်ပါတယ်။လုံးလုံးစေတော့လောကအများအပြားပြည်တဲ့စင်ကာပူမလေးရှားနဲ့ဘရူနိုင်းကိုကျွမ်းကျင်လုပ်သားအများဆုံးတွားကြပါတယ်။တမရဦးသိန်းစိန်ကတော့ရွှေပြောင်းလုပ်သားတွေပြန်လာဖို့ဖိတ်ခေါ်ထားပါတယ်။နိုင်ငံခြားမှလိုလောကရပြည်လုပ်ငန်းခွင်အခြေအနေကောင်းရင်ပြန်လာသူတွေရှိနိုင်ပါတယ်။မြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့ထိုင်းကုမ္ပဏီတွေမှလည်းရွှေပြောင်းလုပ်သားကိုသုံးနိုင်ပါတယ်။ဒါပေမဲ့ဝင်ငွေချင်းတူရင်တောင်နေထိုင်စရိတ်ကြီးတဲ့ရန်ကုန်မှာအလုပ်လုပ်ဖို့စဉ်းစားကြမှာဖြစ်ပါတယ်။ကောင်းတာတွေအလုံးစိတ်အစုကယူထားရင်ရွှေပြောင်းလုပ်သားတွေပြန်လာဖို့အလားအလာနေသွားနိုင်ပါတယ်။တိုင်းပြည်တိဆောက်ရမှာအလုသမားလေသမားကစစ်ဖို့စစ်သားတဲ့ပိုးပြီးအရေးကြီးကြောင်းကျွမ်းကျင်လုပ်သားရှားပါမှုကတက်တည်ပြနေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါစစ်တပ်ဦးစားပေးလမ်းစဉ်ကျင့်သုံးမှုကြောင့်မြမအလုပ်သမားတွေတန်းနဲ့ချီပြီးတော့နိုင်ငံခြားရောက်ကုန်တဲ့အတွက်တိုင်းပြည်တိဆောက်ရေးမှာအခက်အခဲဖြစ်နေရပုံကိုဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြပြီးတော့နောက်ထပ်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒေါ်လာလာတန်းရဲ့အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
ဒီတင်ပါ English American Style ကန္တမှာမီးလို့ဒီရရတဲ့ fire ကိုအခြေခံတဲ့ idiom အသုတ်တွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း The fat is in the fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက THE FAT the fat ကဒီနေရာမှာ noun noun အဖြစ်အသုံးပြုထားပြီးအစီဒါမှမဟုတ်စီကိုဆိုလိုတာဖြစ်ပါတယ် is ကဖြစ်တာ in in ကအထက်မှာ THE FIRE the fire ကမီးဆိုတော့စက္ကူခုံရဲ့ဒါရိုက်ဒီပဲကတော့မိတဲ့ကိုအစီကြတာပေါ့အစီဟာမိတဲ့ကြတယ်ဆိုရင်ပျော်ပြီးမိထတောက်စီတဲ့အတွက်ဒီသုံးရဲ့ idiom အဒီပဲကလည်းရှင်းပါတယ်မိဆိုတာကတော့ပြဿနာကိုတင်စားပြောတာဖြစ်တဲ့အတွက်ကြောင့်လေဒီသုံးရဲ့ idiom အဒီပဲကပြဿနာတက်တော့မှဒုက္ခရောက်တော့မှကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The fat is in the fire.My exams are next week, and I haven't studied well.
ကျွန်တော်တို့ပြဿနာတက်တော့မယ်။နောက်တစ်ပတ်ဆာမီပွဲတွေရှိတယ်။ကျွန်တော်လည်းကောင်းကောင်းစာမကြည့်ရသေးဘူးလို့အဓိပ္ပာယ်ရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The fat is in the fire. My exams are next week, and I haven't studied well.
ခုစလေတင်ပြပေးမှာကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာ FUEL fuel ကလောင်စာစီ TO2 ကသို့ THE FIRE the fire ကမီးဆိုတော့ squid ခုံးရဲ့ဓာတ်ရိုက်ဒီပဲကတော့မီးတဲ့ကိုလောင်စာစီထပ်ထည့်တာပေါ့တောက်နေတဲ့မီးတဲ့ကိုဓာတ်စီဒါမှမဟုတ်ရေနံစီလောင်ထည့်လိုက်မယ်ဆိုရင်မီးတော့ကပိုကြီးလာမှာဖြစ်ပါတယ်အလားတူပါပဲ idiom အဓိပ္ပာယ်ကလည်းဖြစ်နေတဲ့ပြဿနာကိုပိုကြီးစေတာစိတ်ဆိုးနေတဲ့လူတို့ကိုပိုပြီးစိတ်ဆိုးအောင်လုပ်စေတာဆိုးနေတဲ့အခြေအနေကိုပိုပြီးဆိုးအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့မီးလောင်ရလေပင့်ဆိုတဲ့သဘောမျိုးနဲ့တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The government will only add fuel to the fire in the labor dispute if union members...are arrested
အလုသမားရေးပြဿနာမှာတမကွာဖွဲ့ဝင်တွေကိုဖမ်းဆီးမယ်ဆိုရင်အစိုးရအနေနဲ့ မီးလောင်ရလေးပင့်လှုပ်သလိုဖြစ်နေမယ်လို့ထင်ပေရပါတယ်
The government will only add fuel to the fire in the labor dispute if union members are arrested. Put someone's feet to the fire.
ဖြစ်ပါတယ်ဒီအသုံးကို put အစား kain ne lo dei be ya de hold နဲ့အစားထိုးပြီးတော့ hold someone's feet to the fire လို့လည်းပြောလို့ရပါတယ်စာလုံးပေါင်းကတော့PUT put ka thara SOMEONE apostrophe s someone's ka tu diao ye FEET feet ka chrau twi TO2 ka do THE the FIRE the fire ga mi so ro sakai khun ye dai yai de be ga ro lu tu ye chrau twi ko mina ko to thara mi myai pho lout da ko so lo da phit par de di thong sin tet la da a myo myo shi par de ti khu ga ro lu tu ye tat ti ko san tat ya ma သူချောက်တွေကိုမိမြိုက်ပြီးစမ်းသပ်တာကိုဆိုလိုပါတယ်။နောက်တစ်မျိုးကတော့တခုခုကိုမဖြစ်မနေလုပ်ရအောင်လို့နှိပ်စက်ရမှာချောက်တွေကိုမိမြိုက်ပြီးနှိပ်စက်ရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။လူတူအနေနဲ့သူချောက်တွေကိုမိနာတိုးမယ်။သူချောက်တွေမိမြိုက်ခံရမယ်ဆိုရင်အဲ့ဒီလူဟာကြောက်မှာဖြစ်ပါတယ်။နေ့စဉ်ဘဝမှာလူတူအနေနဲ့မဖြစ်မနေလုပ်ပေးလာဖို့ရာအဲ့ဒီလူကိုခပ်ပြင်းပြင်းဖိအားပေးတာအချက်ကိုင်းတာကျမတို့မြန်မာမှာဆိုရင်တော့အပူတိုက်တာမျိုးလို့ဆိုနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Journalists in this country need to hold the minister's feet to the fire to get more press freedom
အဲ့ဒီနိုင်ငံမှာရှိတဲ့သတင်းသမားတွေအနေနဲ့သတင်းလွတ်လပ်ခွင့်ပိုရအောင်ဝင်ကြီးကိုပိုးပြီးပြင်းပြင်းထန်ထန်ဖိအားပေးတဲ့နယ်လို့ထိပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Journalists in this country need to hold the minister's feet to the fire to get more press freedom.
ဒီတင်ပါ fire ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
The fat is in the fire, add fuel to the fire, put someone's feet to the fire.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပြုမှမူစောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်းစစ်စင်တင်ဆက်တဲ့ American သုံး EDM အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကိုခုလိုတနင်္ဂနွေမနက်ပိုင်းနဲ့တနင်္လာနေ့ညပိုင်းစီစဉ်တွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်ကြရပါမှာခဲ့ရတာပါရှင်။မကြခင်မှာတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေနေ့ညတော့ကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လီလိုက်အစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီ